Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်အော်တိုဘာလ6ရက်ကြာတာရင်းညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရောကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်မက်သျူးဟာရီကိန်းမုန်တိုင်းဟာအင်အားကောင်းလာပြီးတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဥတီလာနေပြီလို့မိုးလေဝသပညာရှင်တွေကခန့်မှန်းလိုက်ပါတယ်။ကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရပ်စ်ကိုလုံခြုံရေးကောင်စီကထောက်ခံထားပြီးတော့ဒီကနေ့တရားဝင်မဲခွဲဖို့ရှိပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ဆောင်ရွက်ချက်တွေကိုဖိလစ်ပိုင်လူထု၄ဘုံ၃ဘုံကကျေနပ်ကြတယ်လို့ဆိုပါတယ်။ဒီသတင်းတွေနဲ့အတူနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူကြီးညာပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးမှာတောတာရှင်တွေနားဆင်ကြမှာကAmerican ဒူသမရလောင်းတွေရဲ့စကားစစ်ထိုးပွဲနဲ့ပတ်သက်ပြီးတော့
Democrats will like a little bit of aggression and fire towards Donald Trump and I think the Republican
American နိုင်ငံရေးအကဲခန် Austin Hart ကအခုလိုပြောသားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ကြမှာပါဒါပြင်တိုင်းရင်းဒေသတွေကစစ်ပွဲတွေအကြောင်းနောက်ဆုံးရအခြေအနေတွေကိုလည်းပြောပြသွားမှာပါမြန်မာနဲ့ American တို့ပူးပေါင်းပြီးစစ်ဖက်ရက်ဖက်ဆက်ဆံရေးတိုးမြင့်ဖို့ဆောင်ရွက်နေတဲ့အကြောင်းကိုလည်းအခုညနေခင်းမှာပြောပြသွားဖို့ရှိပါသေးတယ်အခုရင်ဆုံးထိတ်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်
Atlantic သမုဒ္ဒရာတွေက Bahamas ကျွန်းစုမြောက်ပိုင်းကိုဒီကနေ့ဖြတ်တန်းတက်ခတ်လာတဲ့ Matthew Hurricane မုန်တိုင်းဟာအင်အားကောင်းလာပြီး American ပြည်ထောင်စုအရှေ့တောင်ပိုင်း Florida ပြည်နယ်ကိုဥတီလာနေပြီလို့မိုးလေဝသပညာရှင်တွေကခန့်မှန်းနေကြပါတယ်။ Matthew မုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာတနာရီ128မိုင်နှုန်းအထိအရှိန်ပြင်းလာပြီး Andrews နဲ့ Nassau ဒေသကိုဝင်ရောက်တိုက်ခိုက်မယ်လို့ American မြို့သား Hurricane သုတေသနဌာနကပြောဆိုလိုက်ပါတယ်။ဒီမုန်တိုင်းဟာအန္တရာယ်ပေးလောက်အောင်အင်အားပြင်းလာပြီးမိုးရေချိန်ရှစ်လက်မှနီးပါးရွာသွန်းနိုင်ပွဲရှိတယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။တောက်ကြနေကြရင်မက်သျူးမုန်တိုင်းဟာပြင်းအားအဆင့်3ကနေ4အထိတိုးလာပြီးအမေရိကန်အရှိပဲကမ်းခြေရှိဖလော်ရီဒါပြည်နယ်ကိုဓာတ်ရိုက်တိုက်ခတ်နိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒါကြောင့်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကဒီလိုသေရရှိရင်တည်းမြတ်အန္တရာယ်များတဲ့အခြေအနေမျိုးမှာဘေးလွရာကိုအခုချက်ချင်းတိမ်းရှောင်ကြဖို့ဆုံးဖြတ်ချက်ချကြပါရန်မနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ဖလော်ရီဒါပြည်နယ်ကမ်းခြေတကျောမှာနေကြတဲ့လူဦးရေနှစ်သန်းနီးပါးအနေနဲ့ကိုယ်ဆုံးဖြတ်ချက်နဲ့ကိုဒါမှမဟုတ်လဲမရွှေ့မနေရညွန့်ကြားချက်နဲ့ပဲဖြစ်ဖြစ်ဘေးလွရာကိုတိမ်းရှောင်ကြဖို့တတိပေးထားပါတယ်ရှင်
။ဟေတီနိုင်ငံမှာမက်သျူးဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်လို့ဟေတီအာဏာပိုင်တွေကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံကရွာတွေအထောက်အများပြစီပြီးတော့လူတွေတိမ်းနဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ဟေတီနိုင်ငံမှာဒီမတိုင်ခင်ရွေးကောက်ပွဲကျင်းပဖို့နောက်ဆုံးအကြိမ်လှုပ်ခဲ့တာကတော့2015လောက်ကဖြစ်ပြီးတော့အဲ့တုန်းကလည်းအကြမ်းဖက်မှုတွေမဲမတမာမှုတွေကြောင့်ရွေးကောက်ပွဲကိုဖျက်သိမ်းခဲ့ရပါတယ်။ပြင်းအားအဆင့်၄ရှိတဲ့ဟာရီကိန်းမုန်တိုင်းကြီးဟေတီနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဖျက်သိမ်းဖို့ဗုဒ္ဓဟူးနေ့ကကြေညာချက်ကိုဟေတီနိုင်ငံသားအတော်များများကမျှော်လင့်ထားကြပြီးသားလည်းဖြစ်ပါတယ်။ဒါမဲ့လည်းရွေးကောက်ပွဲအသစ်ကျင်းပမဲ့ရက်ကိုမသတ်မှတ်ခဲ့တဲ့အပေါ်မှာဟေတီနိုင်ငံသားတချို့ကအစိုးရကိုဝေဖန်ခဲ့ကြပါတယ်။ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ပြီးရွေးကောက်ပွဲကိုဘယ်နေ့မှပြန်ပြီးကျင်းပသွားမယ်ဆိုတာကိုလာမယ့်ဗုဒ္ဓဟူးနေ့ကျရင်ကြေညာသွားမယ်လို့ဟေတီယာယီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလက်ဖိုဘော်လင်ဂါကပြောပါတယ်မုံတိုင်းနဲ့ခံလိုက်ရတဲ့သူတွေနဲ့ကျွန်တော်တို့အတူရှိနေပြီးတော့အဲ့ဒီလူတွေကိုရွေးကောက်ပွဲလုပ်ငန်းစဉ်မှာခြံထားသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဒါပြင်ဟေတီနိုင်ငံအနေနဲ့ဒီမုံတိုင်းထံတဲ့သူတွေကိုဦးစားပေးလုပ်သွားဖို့တောင်းဝန်ရှိတယ်လို့ယူဆထားကြောင်းသူကပြောပါတယ်ခင်ဗျာ
မကြာခင်တာဝန်သက်တမ်းကုံဆုံးတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့နေရာမှာနောက်တက်လာမယ့်အတွင်းမှုချုပ်တစ်ဘသူဖြစ်မယ်ဆိုတာတရားဝင်မဲခွဲမဆုံးဖြတ်ရသေးပေမဲ့လို့လုံခြုံရေးကောင်စီမှာတော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်လိုက်ပါတယ်ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဗစ်တလီချန်ကင်းကအဖွဲ့ဝင်နိုင်ငံတွေအကြား6ကြိမ်သဘောထားကောက်ယူခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီကထောက်ခံတဲ့အတွင်းမှုချုပ်တစ်ဟာအန်တိုနီယိုဂူတဲရက်စ်ဖြစ်ပြီးဒီကနေ့မနေ့10နာရီမှာတရားဝင်မဲခွဲဆုံး င်းဖြတ်လိုက်တဲ့အကြောင်းမနေ့ကပြောဆိုလိုက်ပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားဗုဒ္ဓဟူးနေ့ကသဘောထားကောက်ယူခဲ့ရမှာဝါရင်နိုင်ငံရေးသမားတန်တမန်တဦးဖြစ်တဲ့မစ္စတာဂူတဲရက်စ်ကိုအများစုကထောက်ခံပေးပေးခဲ့ကြတာဖြစ်ပါတယ်။အသက်68နှစ်အရွယ်မစ္စတာဂူတဲရက်စ်ဟာ1992ခုနှစ်ကနေ2002ခုနှစ်အထိပေါ်တူဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးအဲ့ဒီနောက်2005ခုနှစ်ကနေ2015ခုနှစ်အထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကိုဦးဆောင်ခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဆောင်ရွက်နိုင်တဲ့အခြေအနေတွေကိုသူ့အနေနဲ့စ조사ဖန်တီးပေးနေတာကြောင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးမားဆုံးတာဝန်ထမ်းဆောင်ခွင့်ရဖို့အတွက်သူရှင်းပြန်အရွေးခံခဲ့တာဖြစ်တယ်လို့ Mr. Gutierrez ကVOA ကိုပြောထားပါဗျ။ကုလသမဂ္ဂတွင်မှုချုပ်အဖြစ်တရားဝင်အရွေးခံခဲ့ရမယ်ဆိုရင်တော့သူဟာ2019ခုနှစ်ဇန်နဝါရီလကစလို့နောက်ထပ်9နှစ်သက်တမ်းတာဝန်ယူရမှာဖြစ်ပါတယ်ရှင်။
အမေရိကန်နဲ့ရုရှားနိုင်ငံကြားလွန်ခဲ့တဲ့3နှစ်ကသဘောတူခဲ့တဲ့နျူကလ িয়ার နဲ့စွမ်းရည်ဆိုင်ရာသုတေသနလုပ်ငန်းတွေပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ကိုရုရှားနိုင်ငံကဗုဒ္ဓဟူးနေ့ကရက်ဆိုင်ပစ်လိုက်ပါတယ်။အခုနောက်ဆုံးဒီလောက်ရက်ကနိုင်ငံကြားဆက်ဆံရေးယိုယွင်းလာတယ်ဆိုတာကိုဖော်ပြလိုက်တာလည်းဖြစ်ပါတယ်။ပုံမှန်လည်းလည်းပြောရရင်တော့အခြေအနေကစိုးရိမ်စရာပါလို့အမီမဖော်လို့တဲ့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်။ယူကရိန်းနိုင်ငံနဲ့ပတ်သက်ပြီးရုရှားရဲ့လောက်ရက်ဒီအပေါ်မှာအမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့ခဲ့တာကြောင့်အမေရိကန်ဆိုရရဲ့လောက်ရတီဟာဘဝင်မကျစရာကောင်းတယ်ဆိုပြီးတော့လက်နက်ထုတ်လုပ်နိုင်တဲ့ပလူတိုနီယမ်တွေကိုစွန့်ပစ်ဖို့အမေရိကန်နဲ့သဘောတူညီထားတာကိုဖျက်သိမ်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတင်းလာနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ပလူတိုနီယမ်သဘောတူစာချုပ်ကိုဖျက်သိမ်းဖို့ကိစ္စကတကယ်ကိုဝန်ထဲကြီးကွဲစရာဖြစ်ကြောင်းဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံခြားမှာအတိတ်ကတည်းကအအောင်မြင်မြင်လုပ်နိုင်ခဲ့တဲ့ကိစ္စဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မတ်ဒိုနာကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသောက်ခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာအရက်သားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ဆီးရီးယားအပြစ်ရစဲရေးကိစ္စမှာရုရှားနိုင်ငံနဲ့တိုက်ရိုက်ပြောဆိုနေတဲ့ကိစ္စကိုအမေရိကန်ဘက်ကရက်ဆိုင်ခဲ့ပြီးတော့ရုရှားဆိုရပေါ်မှာစိတ်ချတီးခံနေတာတွေဆုံးသွားခဲ့ပြီလို့လည်းပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်တို့ဆီးရီးယားကိစ္စနဲ့ပတ်သက်ပြီးတော့ဗုဒ္ဓဟူးနေ့ကဆွေးနွေးပြောဆိုခဲ့ကြပါသေးတယ်ခင်ဗျာ
။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်ဖိလစ်ပိုင်သမ္မတဒူတာတေးကမူရစ်ဆေးနဲ့ပတ်သက်သူတွေကိုကြံ့ကြံ့တန်းတန်းဆက်လက်နှိပ်ကွပ်နေတယ်လို့အနောက်နိုင်ငံခေါင်းဆောင်တွေအပေါ်မှာလဲစော်ကားပြီးပြောဆိုနေပေမဲ့ဖိလစ်ပိုင်လူဦးရေရဲ့၄ပုံ၃ပုံကသမ္မတဒူတာတေးတာဝန်ယူပြီးရက်60အတွင်းသူ့ရဲ့ဆောင်ရွက်ချက်တွေကိုကျေနပ်ကြတယ်လို့ဆိုပါတယ် SWS ကလူမှုရေးရာအရေးအကဲစောင့်ကြည့်တဲ့အေဂျင်စီရဲ့စစ်တမ်းကောက်ယူချက်အရဖြေဆိုသူ86ရာခိုင်နှုန်းကသမ္မတဒူတာတေးရဲ့ဆောင်ရွက်ချက်တွေကိုကျေနပ်ကြပြီး17ရာခိုင်နှုန်းကသာမကျေနပ်ဘူးလို့ဆိုပါတယ်73ရာခိုင်နှုန်းကတော့မပြောတတ်ဘူးလို့ဖြေကြပါတယ်ဒါကြောင့်စစ်တမ်းရဲ့သဘောအရလူမှုကသမ္မတဒူတာတေးကိုတိတ်သဘောကျကြတယ်လို့သတ်မှတ်လိုက်တာပါဒူတာတေးကသူသာသမ္မတဖြစ်ခဲ့ရင်မူရင်မှောင်ခိုးခိုင်းတွေနဲ့ပြစ်မှုကျူးလွန်သူတွေကိုအပြတ်နှိပ်ကွပ်မယ်လို့မဲဆွယ်စည်းရုံးတုံးကကတိပေးခဲ့ပြီးတဲ့နောက်သူတာဝန်ယူတဲ့ဇွန်လကုန်ပိုင်းကစလို့သူ့ရဲ့ညွှန်ကြားချက်နဲ့ရဲတပ်ဖွဲ့နဲ့တက်ကြွသူတွေကမူရင်မှုနဲ့ပတ်သက်သူ3600တဲ့မင်းအကိုတုတ်တင်ခဲ့တာဖြစ်ပါတယ်နောက်သမ္မတအိုဘားမားကိုလူခွင့်ရေးနဲ့ပတ်သက်ပြီးသူ့ကိုဆရာကြီးလူခွင့်မရှိကြောင်းနဲ့ပြည်ထောင်စုရဲ့သားလို့ပြီးခဲ့တဲ့လကသတင်းစာရှင်းလင်းပွဲမှာရိုင်းဆိုင်စွာပြောဆိုခဲ့ပါတယ်အလားတူပဲဥရောပသမဂ္ဂနဲ့ကုလသမဂ္ဂခေါင်းဆောင်တွေကိုလည်းစော်ကားထားပါတယ်ရှင
်အင်းဒီချင်းနိုင်ငံတွေနဲ့ဖြစ်နေတဲ့နေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကနေစီးရေးပဋိပက္ခတွေဖြစ်လာမှာကိုတရုတ်နိုင်ငံသားအများစုကစိုးရိမ်နေကြတယ်လို့တရုတ်နိုင်ငံမှာအစ်စ်ကောက်ယူခဲ့တဲ့စစ်တမ်းတစ်ခုကပြသနေပါတယ်။ The Pew သုတေသနလေ့လာမှုစစ်တမ်းကိုဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံသား3000ကျော်ကိုအခုနဲ့အစောပိုင်းကစစ်တမ်းကောက်ယူမှုမေးခွန်းတွေမေးထားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်အတွင်းမှာဖိလစ်ပိုင်၊အင်ဒိုနီးရှားစတဲ့အိန္ဒိယနိုင်ငံတွေနဲ့နေမီပိုင်ဆိုင်မှုအငင်းပွားတာတွေအချိန်တော်ကြာကတည်းကဖြစ်နေခဲ့တာပါ။အဲ့ဒီဒေသတွင်းမှာတရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ပြောနေတာတွေကိုတော့ The Hague နိုင်ငံတကာခုံရုံးကပြီးခဲ့တဲ့ဇူလိုင်လကလက်မခံပဲပယ်ချခဲ့ပါတယ်။စစ်တမ်းကောက်ယူတဲ့အထက်က59ရာခိုင်နှုန်းကနေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကနေပဋိပက္ခတွေဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့အဲ့ဒီစစ်တမ်းမှာပြောထားပါတယ်။နိုင်ငံတွေနဲ့ပတ်သက်တဲ့အမြင်တွေကိုစစ်တမ်းကောက်ယူတဲ့အခါမှာတော့အိန္ဒိယနိုင်ငံကိုမကြိုက်တဲ့သူက67ရာခိုင်နှုန်းရှိပြီးတော့ဂျပန်နိုင်ငံကိုမကြိုက်တာကတော့87ရာခိုင်နှုန်းရှိပါတယ်။တောင်ကိုရီးယားနိုင်ငံကိုတော့55ရာခိုင်နှုန်းကသဘောကျကြပါတယ်။ စတန်းကောက်ယူတဲ့အထဲကတော့တဝက်လောက်ကအမေရိကန်နိုင်ငံပေါ်မှာအပြူသဘောဆောင်တဲ့အမြင်ရှိပြီးကျန်တဲ့တဝက်လောက်ကတော့အမေရိကန်နိုင်ငံဟာတရုတ်နိုင်ငံကိုသူတို့လောက်အင်အားမကြီးထွားလောက်အောင်တားဆီးနေတယ်လို့ပြောထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းတူရကီနယ်စပ်မှာဘုံးဖောက်ကွဲမှုကြောင့်လူ20ထဲမှနေသေဆုံးခဲ့ရတာဟာသူတို့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်သေဆုံးသူအများစုဟာတူရကီနိုင်ငံကကြောထောက်နောက်ခံပေးထားတဲ့စီးရီးယားတိုက်ခံတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်စီးရီးယားတိုက်ခံတပ်ုံတွေနဲ့ IS အသေးခံအကြမ်းဖက်သမားတွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့နယ်စပ်ဒေသနဲ့တိတ်မဝေးလာတဲ့နေရာစီးရီးယားနဲ့တူရကီနယ်စပ်ကိန်းနားက ETME ဆိုတဲ့ယူအာမှာစီးရီးယားတိုက်ခံတပ်ဖွဲ့ရဲ့ရင်တန်းကိုပိတ်မှတ်ထားပြီးအသေးခံကားဘုံးတိုက်ခိုက်လိုက်တာဖြစ်ပါတယ်ဗြိတိန်ခြေစိုက်စီးရီးယားလူအခွင့်ရေးအကဲခတ်အဖွဲ့ကတော့ဒီအသေးခံတိုက်ခိုက်မှုကြောင့်လူ21ယောက်သေဆုံးခဲ့ရတယ်လို့ပြောပါတယ် IS အကြမ်းဖက်အဖွဲ့ကတော့သူတို့ရဲ့လက်ချက်ပဲလို့ Internet Online ကနေထုတ်ပြန်လိုက်တာပါသေဆုံးသူတွေထဲမှာတဘုံထိန်းချုပ်နယ်မြေဖြစ်တဲ့အလက်ပုံအရှိပိုင်းကထိတ်တန်းအရက်ဖက်တရားရေးကျွမ်းကျင်သူတဦးနဲ့တရားသူကြီးတဦးလည်းပါဝင်တယ်လို့အတိုက်ခံတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်မှာဗုဒ္ဓနေ့ကလေရင်တစ်စင်းစတင်မပြန်တန်းခဲ့မှာလေပေါ်မှာပါလာတဲ့ Samsung တယ်လီဖုန်းအသစ်တစ်လုံးမီးလောင်ခဲ့တာကြောင့်လေပေါ်မှာပါလာတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ခဲ့ရပါတယ် Galaxy Note 7 ဖုန်းတွေအားလုံးကိုပြန်အပ်ဖို့ Samsung ကုမ္ပဏီကမကြသေးခင်ကပဲပြောကြားလိုက်ပြီးတဲ့နောက် Galaxy Note 7 လက်ကင်ဖုန်းအသစ်တွေထပ်ထုတ်လိုက်တာဖြစ်ပြီးအသုံးပြုဖို့အတွက်စိတ်ချရတယ်လို့လည်းကုမ္ပဏီကယူဆထားတာဖြစ်ပါတယ်တယ်လီဖုန်းဘာကြောင့်မီးလောင်လဲဆိုတာကိုသိနိုင်ဖို့အတွက်အဲ့ဒီဖုန်းကိုပြန်ရအောင်အာနာပိုင်းဒီ Southwest လေကြောင်းလိုင်းကတာဝန်ရှိသူတွေနဲ့အတူလောက်ဆောင်နေတယ်လို့ Samsung ကုမ္ပဏီကထုတ်ပြန်တဲ့ညင်ညာချက်ထဲမှာပြောထားပါတယ်တယ်လီဖုန်းကိုစစ်ဆေးကြည့်ရှုပြီးတာနဲ့ဘာကြောင့်ဖြစ်တာလဲဆိုတာကိုကျွန်တော်တို့ထပ်ပြီးပြောသွားနိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီကပြောပါတယ် Sarah Green ဆိုသူအမျိုးသမီးကအဲ့ဒီဖုန်းဟာသူမခင်မွန် Brian ဖုန်းဖြစ်တယ်လို့ Louisville မြို့ The Courier Journal ကိုပြောပါတယ်လင်းကမထွက်ခင်ဂိတ်မှာရထားတဲ့အချိန်မှာဖုန်းကိုပိတ်ထားပေမဲ့ဖုန်းကနေမိခိုးတွေထွက်ပြီးတော့အချက်ပေးဆံထွက်လာတာဖြစ်တယ်လို့လည်း Ms Green ကပြောပါတယ် Galaxy Note 7 ဖုန်းဒါဇင်နဲ့ချီပြီး Battery အရန်ပူတဲ့ပြဿနာတွေရှိတယ်လို့သတင်းတွေထွက်ပြီးတဲ့နောက် Samsung ကလည်းပြီးခဲ့တဲ့ September လမှာဒီဖုန်းတွေကိုကုမ္ပဏီကိုပြန်အပ်ဖို့သဘောတူခဲ့တာဖြစ်ပါတယ်သမားခင်မွန်ရဲ့ဖုန်းကိုပြန်အပ်ဖို့အကြောင်းကြားခဲ့ပြီးလွန်ခဲ့တဲ့နှစ်ပတ်လောက်ကဖုန်းအသစ်တစ်လုံးရခဲ့တယ်လို့လည်း Green ကပြောပါတယ်။ဒါပေမဲ့ကုမ္ပဏီကတော့အခုမီးလောင်တဲ့ဖုန်းဟာဘယ် model ဆိုတာအတိမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။လေကြောင်းလိုင်းတွေကတော့မီးခိုးပြဿနာတွေကြောင့် Samsung ဖုန်းတွေကိုလေရင်ထဲမှာအသုံးမပြုဖို့ပြီးတော့ခီးသွားအိတ်တွေထဲမှာမထည့်ဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။တော်ခင်ဆိုးဝင်းနဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တိုင်းရင်းဒေသစစ်ပွဲတွေအကြောင်းနောက်ဆုံးရချင်းတွေကိုတင်ဆက်ပေးပါမယ်ကစ်ချင်ဒေသနဲ့မြမာပြည်တော်မှာတက်မတော်ရဲ့ထိုးစစ်တွေရဲ့ဆိုင်းမှုအတွက်မြစ်ကြီးနားမြို့မှာလူပေါင်းတန်းနဲ့ချီပီစီတန်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးနိုင်ငံရေးသုံးသပ်သူတွေကဒီတိုက်ပွဲတွေရဲ့ဆိုင်းမှုအတွက်လက်နက်ကင်တပ်တွေကြားမှာနေနမိတ်တိကျသတ်မှတ်ဖို့နဲ့အပြန်အလှန်ယုံကြည်ဖို့အရေးကြီးတဲ့အကြောင်းကိုပြောကြပါတယ်ဒီသတင်းကို VOA သတင်းတောက်ရဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားအောင်နားဆင်ပါရှင်
ဟုတ်ကဲ့အခုကြားရတဲ့အတန်တွေကတော့ချင်းပြည်နယ်မြစ်ကြီးနားမြို့ကပြည်သူတွေတောင်းဆိုနေကြတဲ့အတန်ဖြစ်ပါတယ်အဓိကတောင်းဆိုတာကတနင်္ဂနွေလုံးထိုးစစ်တွေရပ်ဆိုင်းဖို့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့နိုင်ငံရေးပြဿနာမပြေလည်သေးအကြီးစားစီမံကိန်းတွေရပ်ဆိုင်းဖို့နဲ့ကချင်ပြည်နယ်မှာဖက်ဒရယ်စနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့ဆိုတာတွေဖြစ်ပါတယ်ဒီဆန္ဒပြပွဲကိုမနက်9နာရီလောက်ကနေ17နာရီလောက်ထိကျင်းပခဲ့ကြပြီးလူတောင်းနဲ့ချီပြီးတက်ရောက်ခဲ့တယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ကိုစတီဗင်နော်အောင်ကပြောပါတယ
်လူအလုံးတော့မချင်းနာနားပြတော့တော့ရှည်တဲ့အကွက်အကောက်ခို့လုံးမှာလမ်းချောက်တမလက်စချင်းထွက်တဲ့မနောကွင်းမှာတော့မှဒူမကုန်သေးတာဟာတွေ့ရတာလမ်းချောက်အဲ့တော့ခန့်မှန်းချေဖို့တော့လေတောင်းနဲ့ငါတောင်းဝင်ချင်မှရှိမယ်လို့ခမန်းကြတယ်အလုံးက
ဒီကနေ့ဆန္ဒပြပွဲမှာနိုင်ငံရေးဘာသာရေးအသင်းဖွဲ့တွေနဲ့လူမှုဖွဲ့စည်းတွေရဲ့တိုက်တွန်းချက်အရကချင်ဒေသမှာသာမကမြန်မာပြည်ဝန်ထိုးစစ်တွေရပ်ဆိုင်းဖို့အတွက်တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်ပြည်ထောင်စုငင်းချဲညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဦးခတ်ထိန်နံကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအပေါ်အခုလိုတုံ့တက်ပါတယ်
ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးကလက်နက်ကင်တဲ့အဖွဲ့အစည်းတွေသုံးဖြတ်ပြီးတော့သူတို့ကိုယ်တိုင်ရမှာပဲရက်စေးမှာပါဒီဘိုင်လက်ထရယ်ထုတ်ထားတဲ့နေရာမှာကကိုယ်နေရာကိုနေကြဖို့သွားဖို့လာဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်အကြောင်းကြားဖို့ဆိုတဲ့ဟာတွေကအဖွဲ့တိုင်းအဖွဲ့တိုင်းကသဘောတူလက်မှတ်ရ ရေးထိုးကြထားပြီးသားဖြစ်ပါတယ် bilateral အနေနဲ့ပေါ့ဒါပေမဲ့ဒီနေ့ပြန်ကြည့်ရင်သဘောတူထားတဲ့လက်မှတ်ထိုးထားတဲ့အနေအထားတွေကိုလိုက်လာတဲ့နေရာမှာအားနည်းလို့ဖြစ်တာလဲအချက်တစ်ချက်ပါတယ်
ဥက္ကဋ္ဌိနဟဆိုရတမ်ဘရွန်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြား2012ခုနှစ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်နှစ်ဖက်ဆွေးနွေးပွဲတွေမှာတောက်လျှောက်ပါဝင်ခဲ့သူဖြစ်ပြီးဒီဆွေးနွေးပွဲတွေမှာနှစ်ဖက်တက်အကြားနေမြေတတ်မှတ်တာတွေအကြောင်းကြားပြီးဖြတ်တန်းဖို့သဘောတူတာတွေရှိခဲ့တယ်လို့လည်းပြောပါတယ်ငင်းချမ်းရင်းနဲ့လူမှုတရားမျှတမှုဖော်ဆောင်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာတောင်းထွန်းကလည်းနေမြေတတ်မှတ်မှုမှာအားနည်းချက်တွေရှိနေကြောင်းထောက်ပြပါတယ်တစ်ဆက်တည်းမှာပဲပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီတွေကိုပြန်လည်သုံးသပ်ဖို့လိုကြောင်းလည်းပြောပါတယ
်ကျွန်တော်တို့အပြစ်ခတ်ရက်စဲစောင့်ကြည့်ရေးကော်မတီတွေမှာလက်ရှိလက်နက်ကင်ပြည်ပခါမှာပါတဲ့လူတွေရင်မခရဲနဲ့เนาะဒီကုလသမဂ္ဂလိုဒေါမုံ EU လားအာဆီယံလားမြန်မာနိုင်ငံရဲ့မိတ်ဆွေများအဖွဲ့လား UN ကအဲ့ဒီကဒူတွေနဲ့ကျွန်တော်တို့စောင့်ကြည့်ရေးဟာတွေကိုထားခင်လားငင်းငယ်ရေးကိုတကယ်လေးနက်မယ်ဆိုရင်တော့ပြီးခဲ့တဲ့ဖြစ်စဉ်တွေကိုတုံးတက်ပြီးတော့ပေါ့နော်ဒါပြန်လှုပ်တင်တယ်လို့မြင်ပါတယ
်ဒါအပြင်နှစ်ဖက်အကျိုးစီးပွားနဲ့ပတ်သက်တဲ့တရားစာတထုတ်ပေါ်မှုတွေကိုလည်းရပ်ဆိုင်းဖို့လိုအပ်ကြောင်းထောက်ပြပါတယ
်ဒီနေ့တင်းကျုပ်မှုတွေကဘာတွေနဲ့သွားဆက်ဆိုင်လဲဆိုတော့ဒီစီးပွားရေးအကျိုးစီးပွားအကျိုးမြတ်တွေပေါ့ဒီဟာကတရားစာတလည်းဖြစ်ရင်ဖြစ်မယ်သို့မဟုတ်ဒီကုံသွင်းရေးနဲ့သက်ဆိုင်တဲ့အကောက်ဂိတ်တွေလည်းဖြစ်ရင်ဖြစ်မယ်ပေါ့ဒါတွေကိုတင်းကျုပ်ဖို့ကြိုးစားမှုကြောင့်လည်းဖြစ်နိုင်ပါတယ်ဒါကြောင့်မလို့တကယ်ငင်းငန်းကြီးကိုရှေ့ကိုတိုးတက်ဖို့ဆိုရင်တော့ဒီပြိပက္ခဖြစ်ပွားခဲ့တဲ့ area ဒေသတွေမှာဒီတရားစာတဒုဖော်မှုတွေဒါတွေကိုကျွန်တော်နှစ်ဖက်စလုံးကနေပြီးတော့ရပ်ဆိုင်းထားဖို့ပေါ့
တရားစာလက်နက်ကိုင်အဖွဲ့တွေကတရားစာတနဲ့အကောက်ခွန်ဂိတ်တွေအပေါ်ရပ်တည်နေရတယ်ဆိုရင်ဒီအတွက်ပြည်ထောင်စုလွှတ်တော်မှငင်းချင်းရရန်ပုံငွေတည်ထောင်ထားရှိဆောင်ရွက်ဖို့လဲလိုအပ်နိုင်ကြောင်းဆက်လက်ပြောဆိုပါတယ်ဒီအပိုင်းတွေအတွင်းမှာတော့ကချင်ကီရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးတနင်္လာနေ့ကတော့ထိုးစစ်တွေရပ်ဆိုင်းဖို့အတွက်မြစ်ကြီးနားမြို့နဲ့တနိုင်းမြို့ကပြည်သူတွေကဆန္ဒထုတ်ပေါ်တောင်းဆိုခဲ့ပါတယ်။ကချင်ပြည်သူတွေကထိုးစစ်တွေဆက်လက်ဖြစ်ပွားနေမယ်ဆိုရင်တပြည်လုံးပအဝင်တောင်းဆိုလာအောင်ဆက်လက်ဆောင်ရွက်ဖို့လည်းဆုံးဖြတ်ထားပါတယ်
။ကချင်ပြည်နယ်ကဆန္ဒပြပွဲတွေအကြောင်းကိုကုမှုဇော်သတင်းပေးပို့ထားတာပါ။အခုဆက်ပြီးအမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲကျင်းပပြီးခုသိပ်မကြခင်မှာပဲလာမယ့်သမရလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲကိုလူများကအာရုံစိုက်လာကြပါတယ်။အခုလာမယ့်တနင်္ဂနွေနေ့မှာမစ္စရီပြည်နယ်စိန့်လူးဝစ်မြို့မှာကျင်းပမယ်။ဒီမိုကရက်တစ်ပါတီသမရလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီသမရလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားစစ်ထိုးပွဲအကြောင်းကို VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုအောင်ကတင်ဆက်ထားတာကိုနားဆင်ပါရှင်။
ကျောင်းကျင်သူပညာရှင်တွေနဲ့စောစောပိုင်းထွက်လာတဲ့စစ်တမ်းတွေအရဒီကြိမ်သေးသာကျင်းပတဲ့ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲအတွင်း Republican ဒုသမရလောင်း Mike Pence ၊ Democrat ဒုသမရလောင်း Tim Kaine ကိုပုတ်ကာတီကနဲ့အသာစီးရခဲ့တယ်လို့ဆိုပါရတယ်။ဒါပေမဲ့လည်းမိနစ်60ကြာစကားစစ်ထိုးပွဲအတွင်း Kaine ဟာ Donald Trump ကိုပြစ်မှတ်ထားအောင်ထိထိရောက်ရောက်လှုံ့ဆော်နိုင်ခဲ့ပါတယ
်။ You can't have somebody at the top who demeans every group that he talks about and I just again I cannot
တခြားလူမျိုးစုဝင်တွေပေါ်မှာတစ်ခါချတဲ့လူတယောက်ကိုခေါင်းဆောင်ဖြစ်နေလက်ခံလို့မရပါဘူး။ဒါလို့နှင်းနှင်းချာချာပြောဆိုတတ်တဲ့ Donald Trump ပေါ်အုပ်ချုပ်ရေးမှူး Pence အနေနဲ့ခုခံကာကွယ်ပေးနေတာကိုလည်းကျွန်တော်မယုံကြည်နိုင်ဖြစ်ရပါတယ
်။ဒါပေမဲ့လည်းအခုလို Trump အပေါ်တိုက်ခိုက်မှုတွေကို Pence ဆလစ်လူရှူပြီး Hillary Clinton အပေါ်သာဥတီတုံ့ပြန်ပါတယ်
။ I mean the situation we're watching hour by hour in Syria today is a result of the failed foreign policy.
ငွေကြေးဘူအရကြာရှုံးမှုရလဒ်တွေဖြစ်ဒီကနေ့စီးရီးယားနိုင်ငံမှာဘာတွေဖြစ်နေသလဲဆိုတာတွေကိုမြင်နေရပါတယ်။ဒါအစိုးရအဖွဲ့တွေဥစားမှုပေးနေတဲ့ဟီလာရီကလင်တန်ရဲ့အားနည်းတဲ့နိုင်ငံခြားရေးမူဝါဒတွေကြောင့်ဖြစ်လာတာပါ
။ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲဟာလူတွေရဲ့အမြင်သဘောထားတွေကိုပြောင်းလဲသွားစေမှာတော့မဟုတ်ဘူးလို့နိုင်ငံရေးအကဲခက် Austin Hart ကပြောပါတယ်
။ I think that Democrats will like a little bit of aggression and fire towards Donald Trump and I think
Democrats ဘက်ကပြင်းပြထန်ထန်ပြောတာမျိုး Donald Trump ကိုဝေဖန်တိုက်ခိုက်တာမျိုးကိုကြိုက်ကြလိမ့်မယ်လို့ကျွန်တော်ထင်တယ်။ Republican ဘက်ကတော့အုပ်ချုပ်ရေးမှူး Pence လို့တီတီငိမ့်ငိမ့်နဲ့ခိုင်ခိုင်မာမာတုံ့ပြန်မှုကိုကြိုက်ကြပါလိမ့်မယ်
။လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်သမရလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမစမီမှာပဲ Mr. Trump ရဲ့ရန်စထိုးနဲ့ပြောဆိုတာတွေစတွေ့လာရပြီးသူဟာ Mrs. Clinton မကြသေးခင်ကအဆုတ်ရောင်ယောဂခံစားခဲ့ရတာနဲ့ပတ်သက်ပြီးလှောင်ပြောင်ထိုးနဲ့ပြောဆိုပါရတယ်
။ She's supposed to fight all of these different things and she can't make it 50.
ဒီလိုမတူတာတွေအတွက်တိုက်ပွဲဝင်ကြအများကြီးရှိပေမဲ့15ဘီလောက်ဝေးတဲ့သူကားစီတောင်သူရောက်အောင်မတော်နိုင်ခဲ့ပါဘူးကျွန်တော်ကိုလာပြောမနေပါနဲ့ဗျာ
ထမအကြိမ်စကားဆက်ထုတ်ပွဲပြီးမှာတော့ Mrs. Clinton ဟာအသာစီးရနေပြီးလာမယ့်စကားဆက်ထုတ်ပွဲမှာတော့ညီညွတ်ရေးနဲ့ပတ်သက်ပြီးအလေးပေးပြောဆိုသွားနိုင်ပါတယ
် My view is we are already great and if we work together we will be
ကျမရဲ့အမြင်ကတော့ American ပြည်အောင်စုကြီးဟာအင်အားကြီးနိုင်ငံဖြစ်ပြီးသားပါလာမယ့်နှစ်တွေမှာလက်တွဲလှုပ်ဆောင်မယ်ဆိုရင်ဒီထက်ပိုပြီးကြီးမြတ်တဲ့နိုင်ငံဖြစ်လာမှာပါ
လာမယ့်စကားဆက်ထုတ်ပွဲအတွင်းမှာတော့ Trump မှာအခြေအနေကိုပြောင်းလဲသွားစေမယ့်အခွင့်အရေးရလိမ့်မယ်လို့ George Washington တက္ကသိုလ်က Matthew Delac ကပြောပါတယ်
။ So if he can improve on some of his answers, show more knowledge.
ပထမအချိန်တုန်းကလို့ထင်ရဆိုင်ပြောဆိုတာမလုပ်ဘဲတကယ်လို့သာအချက်ကျကျတုံ့ပြန်နိုင်မယ်။သူ့မှာရှိတဲ့ဘူတုဒ္ဒရီကိုပိုချပြဆွေးနွေးနိုင်မယ်ဆိုရင်ဒီတစ်ချိန်မှာအရင်နဲ့တူတော့မှာမဟုတ်ပါဘူး။
ဒါအပြင်ထရမ့်မှာစကားဆက်ထိုးပွဲအတွင်းလိုက်နာရမယ့်စီးမင်းတွေကိုစောင့်သိမှုလို့သူကိုဝေဖန်တဲ့သူတွေကို Twitter ကနေတဆင့်တိုက်ခိုက်တာမျိုးရှောင်ရှားရလိမ့်မယ်လို့ Conservative လေလာသုံးသပ်သူတဦးဖြစ်တဲ့ Fred Barnes ကပြောပါတယ
် The more he talks about that that doesn't help him that is
ဘယ်လိုရှောက်ပြောတာမျိုးကသူ့အတွက်ဘာမှအကျိုးရှိစေမှာမဟုတ်ပါဘူးကိုပြောချင်တဲ့အကြောင်းအရာလည်းလမ်းလွဲသွားနိုင်ပါတယ
်လာမယ့်တနင်္ဂနွေနေ့ကျင်းပမယ့် Mrs. Clinton နဲ့ Mr. Trump တို့ရဲ့သမရလောင်းစကားဆက်ထိုးပွဲကိုတော့ Town Hall ဆွေးနွေးပွဲပုံစံနဲ့ကျင်းပမှာဖြစ်ပြီးအစည်းအဝေးမှူးတွေနဲ့မဲဆန္ဒရှင်တွေရဲ့မိကုံးတွေကိုသမရလောင်းတွေကဖြေကြားသွားမှာဖြစ်ပါတယ်ခင်ဗျာ
American သမရလောင်းတွေရဲ့စကားဆက်ထိုးပွဲအကြောင်းကိုကိုအောင်အောင်ကတင်ဆက်ပေးသွားတာပါအခုတစ်ခါမှာတော့မြန်မာနဲ့ American ပူးပေါင်းပြီးစစ်ဖက်ရက်ဖက်ဆက်ဆံရေးတွန်းမြင့်မဲ့အကြောင်းကိုဆက်ပြောပြပါမယ်အမေရိကန်ကာကွယ်ရေးဌာနအောက်မှာရှိတဲ့ဟဝိုင်အခြေစိုက်လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနနဲ့မြန်မာနိုင်ငံကစစ်ဦးစီးတက္ကသိုလ်နှစ်ရပ်တို့ပူးပေါင်းပြီးတော့စစ်ဖက်အရက်ဖက်ဆိုင်ရာဆက်ဆံရေးတွန်းမြင့်ဆောင်ရွက်ဖို့တင်နန်းတွေကိုခေါ်ယူပို့ချနေပါတယ်။ဒီထဲမှာမြန်မာစစ်ဖက်နဲ့အရက်ဖက်အရာရှိစုစုပေါင်းအယောက်90နီးပါးရှိသွားပြီဖြစ်ပါတယ်။ဒီလိုတင်တန်းတွေပို့ချခြင်းအပြင်မြန်မာနိုင်ငံရဲ့ကာကွယ်ရေးမှာအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ဖို့ရည်ရွယ်တဲ့အကြောင်းကိုတင်တန်းတာဝန်ခံဖြစ်တဲ့အမေရိကန်အရန်ကာကွယ်ရေးတပ်ဒုတိယပုံမှုကြီးပေါမောက်ခဒေါက်တာမီမီဝင်းဘက်က VOA ကိုပြောပြပါတယ်။ဒီအကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကတင်ဆက်ထားတာကိုနားဆင်ပါရှင်။
American ကာကွယ်ရေးဌာနအနေနဲ့မြန်မာစစ်ဖက်နဲ့အရက်ဖက်အရာရှိတွေကို2013ခုနှစ်ကစပြီးတင်နန်းတွေပေးခဲ့တာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးအရန်ကာကွယ်ရေးတပ်ဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘက်က VOA ကိုအခုလိုရှင်းပြပါတယ်
။ Disaster နဲ့ပတ်သက်ပြီးတော့စစ်တပ်နဲ့လုပ်တာတွေရှိတယ်လေ။ Disaster ကိုဘယ်လိုများကူညီရမလဲအဲ့လိုမျိုးပေါ့နော်။ Idea ရှိတတ်တယ်။ဒါပေမဲ့ကျမပြောချင်တာကျမတို့ရဲ့ center နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ကျမတို့ကတော့ကာကွယ်ရေးပေါ့နော်။ဆိုကျမတို့ကကာကွယ်ရေးနဲ့ပတ်သက်သော institution ဆိုတော့ဟိုဘက်ကမြန်မာနိုင်ငံဘက်ကလည်းကာကွယ်ရေးနဲ့ပတ်သက်သော institution like National Defense College တို့မျိုး you know နဲ့ပူးပေါင်းပြီးတော့ကျမတို့လုပ်နေတာပေါ့နော်။အဲ့လုပ်နေတဲ့အခါမှာကျမတို့ကဗာလဲcivil military relation ပူးပြီးတော့ focus လုပ်နေတဲ့အခုချိန်မှာဘာလို့မြန်မာနိုင်ငံ transition ဖြစ်နေတဲ့အခါကျတော့လေ
ဟုတ်ကဲ့အခုလိုမြန်မာစစ်ဖက်နဲ့ရက်ဖက်အရာရှိတွေကိုတင်နန်းတွေပေးတဲ့ရည်ရွယ်ချက်ကဘာပါလဲနောက်ပြီးတော့ဒီတင်နန်းတွေရဲ့အကျိုးသက်ရောက်မှုကရောဘာရီရှိပါလဲရှင
်တင်နန်းပေးရတာတော့ကျမတို့ဒီစစ်ဖက်ရက်ဖက်တိကျရောက်ပူးပေါင်းနိုင်ဆောင်ရွက်နိုင်အောင်နောက်အတွေးခေါ်တွေခင့်မီရင့်ကျက်လာအောင်ကျမတို့ပညာပေးလုပ်ငန်းတွေလုပ်ပေးတာပါကျမတို့တင်တန်းလာတက်တဲ့လူတွေကဟိုနေစစ်ဖက်ကလည်းပါတယ်ရဲဘက်ကလည်းပါတယ်အရက်ဖက်ကဒီလည်းအများကြီးပါပါတယ်အရက်ဖက်ကဆိုလို့ရှိရင်ကျမတို့ဒီမှာချက်ချင်းကြီးလဲလာတယ်ကျမတို့အမျိုးသမီးနဲ့ပတ်သက်ပြီးတော့အဖွဲ့အစည်းတွေရှိတဲ့ဥစ္စာတွေကလည်းလာတယ်နောက်ပြီးတော့လူမှုဖူလုံရေးဘက်ကလည်းလာပါတယ်ဟိုဒီကကျောင်းကနေပြီးတော့ပြန်သွားတဲ့လူတွေဟိုမှာပူးပေါင်းပြီးတော့လုပ်နိုင်ကြတယ်ဥပမာကျမတို့ဇီယာချက်ချင်းနေရအမျိုးသမီးလာတယ်။နောက်သူလာတော့ဒီမှာစစ်ဖက်ကဗိုလ်မှူးကြီးတယောက်နဲ့အတူတူသူတို့ပူးပေါင်းပြီးတော့ဒီမြန်မာနိုင်ငံတဘာဝဘေးအန္တရာယ်ရောက်တဲ့အချိန်မှာဘယ်လိုများပူးပေါင်းပြီးတော့ကူညီရမလဲဆိုသူတို့နှစ်ယောက်တွေးခေါ်ပြီးတော့ပေါ့လေ။တိုက်ပြီးတော့ဒီဥစ္စာပိုကောင်းအောင်လုပ်ပေးနေတယ်လို့ကျမကြားရပါတယ်။ကျမတို့ဒီမှာဒီမိုကရေစီစနစ်နဲ့ကိုက်ညီတော့အရက်ဖက်စစ်ဖက်ဆက်ဆံရေးလူအခွင့်အရေးအလေးထားပြီးတော့ဆက်ဆံနိုင်မဲ့နီလန်းတွေကျမတို့ဒီမှာတင်ပေးတာရှိပါတယ
်အလားတူ American စစ်တပ်ကမြန်မာအပေါ်ထားတဲ့မူဝါဒကို American ကာကွယ်ရေးဝန်ကြီးဌာနရဲ့တောင်နဲ့အရှေ့တောင်အာရှဆိုင်ရာဒုတိယလက်ထောက်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ရန်ကုန်ခြေဆိုင်တကောင်းနိုင်ငံရေးလေလာမှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုရဲမျိုးဟင်းကအခုလိုပြောပြပါတယ်
ဒီမိုကရေစီနိုင်ငံတွေမှာအရက်ဖက်စစ်ဖက်ဆက်ဆံရေးမှာအရက်သားနိုင်ငံရေးသမားတွေပြည်သူ့ရွေးချယ်တင်မြှောက်လိုက်တဲ့အရက်သားနိုင်ငံရေးသမားတွေကနေပြီးတော့ဒီစစ်တပ်ကိုကျွန်တော်လွှမ်းမိုးနိုင်ရမယ်တော့ထိန်းချုပ်နိုင်ရမယ်ဆိုတဲ့ civilian control over military ဆိုတဲ့မူကိုသူတို့ဟိုခိုင်ဆွဲထားတယ်အဲ့တော့တကယ်လို့ဆက်ဆံရေးတွေဆောင်ရွက်မယ်ဆိုရင်သူတို့အနေနဲ့ဒီအရက်သားနိုင်ငံရေးသမားတွေကတဆင့်အရက်သားနိုင်ငံရေးသမားအစိုးရတွေကတဆင့်သူတို့ဆက်ဆံရေးကိုဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကိုအဓိကပြောတယ
်ဒီအတော့အတွက်မှာပဲ American ပြည်ထောင်စု Pacific စစ်ဌာနချုပ်ရဲ့ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီး Anthony Crutchfield ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးမြန်မာအစိုးရနဲ့စစ်ဖက်ဆိုင်ရာအကြီးအကဲတာဝန်ရှိပုဂ္ဂိုလ်တွေနဲ့မနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဒုတိယဗိုလ်ချုပ်ကြီးအညီနဲ့ American စစ်တပ်ကိုအရက်သားအစိုးရကထိန်းကွက်ထားတဲ့အခန်းကဏ္ဍအပါအဝင် American စစ်တပ်ရဲ့လုပ်ငန်းဆောင်တာတွေဘာတွေရှိတယ်လဲဆိုတာတွေကိုဆွေးနွေးပြပြခွင့်ရခဲ့ကြောင်းရန်ကုန် American တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်မြန်မာနဲ့ American တို့ပူးပေါင်းဆောင်ရွက်နေတဲ့ရက်ဖက်စစ်ဖက်ဆက်ဆံရေးတိုးမြင့်မှုအကြောင်းကိုမင်းအင်ဂျင်9တင်ဆက်သွားတာပါတော်တာရှင်များအနေနဲ့ခုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပါ
အနေဒီအစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမှာအခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရအသစ်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရအသစ်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာမိမြန်လူလာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822555ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတို့ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
တော်တာရှင်တွေအနေနဲ့စနေည9နာရီအစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ VOA American တန်ညပြည်မြန်မာဘာသာအစီအစဉ်ကိုည9နာရီမှာနားဆင်ရမှာဖြစ်ပြီးတော့အဲ့ဒီအစီအစဉ်တွေထဲမှာကျန်းမာရေးကဏ္ဍတိုင်းရင်းသတင်းတော်စာအုပ်တွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင်။VOA ကနေကြာသရေနေ့ညနေခင်းစီစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်စိုးဝင်းကကြီးညာပေးပါမယ်ရှင်
။ Atlantic သမုဒ္ဒရာတွေက Bahama ကျွန်းစုမြောက်ပိုင်းကိုဒီကနေ့ဖြတ်တန်းတိုက်ခတ်လာတဲ့ Matthew Hurricane မုန်တိုင်းဟာအားကောင်းလာပြီး American ပြည်ထောင်စုအရှေ့တောင်ပိုင်း Florida ပြည်နယ်ကိုဥတီလာနေပြီလို့မိုးလေဝသပညာရှင်တွေကခန့်မှန်းနေကြပါတယ်။တောက်ကြနေကြရင် Matthew မုန်တိုင်းဟာပြင်းအားအဆင့်3ကနေ4အထိတိုးလာနိုင်ပြီး American အရှေ့ဘက်ကမ်းခြေရှိ Florida ပြည်နယ်ကိုဓာတ်ရိုက်တိုက်ခတ်နိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒါကြောင့် Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကဒီလိုသတင်းတရှိရတဲ့မြန်မာအနေနဲ့များတဲ့အခြေအနေမျိုးမှာဘေးလွတ်ရာကိုအခုချက်ချင်းတိမ်းရှောင်ကြဖို့ဆုံးဖြတ်ချက်ချကြပါရန်ဒီကနေ့ပြောဆိုလိုက်ပါတယ်။ဟီတီနိုင်ငံမှာမက်သျူးဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်လို့ဟီတီအာဏာပိုင်တွေကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းကြောင့်ဟီတီနိုင်ငံကရွာတွေအတော်များများပျက်စီးပြီးလူတွေသိမ်းနေချီပြီးအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်။မကြာခင်တာဝန်သက်တမ်းကုံဆုံးတော့မယ်ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့နေရာမှာနောက်တက်လာမယ့်တွင်းရေးမှူးချုပ်တစ်ဘသူဖြစ်မယ်ဆိုတာတရားဝင်မဲခွဲမဆုံးဖြတ်ရသေးပေမဲ့လို့လုံခြုံရေးကောင်စီမှာတော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်လိုက်ပါတယ်ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဖီတလီချွန်ချက်ကင်းကဖွဲ့ဝင်နိုင်ငံတွေကြား6ချိန်မြောက်သဘောထားကောက်ယူခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီကထောက်ခံနဲ့တွင်းမှုချုပ်တဲ့ဟာအန်တိုနီယိုဂူတဲရက်စ်ဖြစ်ပြီးတော့ဒီကနေ့မနေ့ဆယ်နာရီမှာတရားဝင်မွဲခွဲဖို့ဆုံးဖြတ်တဲ့အကြောင်းမနေ့ကပြောဆိုထားပါတယ်ရှင်
။သတင်းကြေညာကိုဒေါခင်စိုးဝင်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မက်ခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volarish ဖြစ်ပါတယ်။ကျွန်မအီတန်စီမရှင်။ VOA American အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီနေ့10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323ညနဲ့လိုင်းဒိုမီတာ57 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.